မကွေးမြို့ကရွှေမြန်မင်းသမီး KDB မီးလောင်ပြီးလူသေဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပန်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆေးနေပြီးရာဇဝကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါတယ်။မကွေးတိုင်းအတွင်း KDB ဆိုင်လုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတဲ့နယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။မကွေးတိုင်းမကွေးမြို့မြင်သာရက်ကွက်တစ္ဆာလန်းနဲ့29လမ်းထောက်မှာရှိတဲ့ရွှေမြမင်းသမီး KTV ကာရာအိုကေဆိုင်မှာလျှက်စစ်အလွန်ကျွံသုံးဆွဲပြီးလျှက်စစ်ကြိုးတွေအပူလွန်ရာကဤပီလာ2ရက်နေ့ညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါတယ်။မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသားဌာနကမိသားကားရီနဲ့ရေတဲကားရီကမ္ဘောဇာဖောင်ဒေးရှင်းကရေတဲကားရီနဲ့မင်းမှုမြို့နယ်ကမိသားကားရီပါစုပေါင်း12စီးလောက်တွားရောက်မီးငိမ့်တက်ခဲ့တာကြောင့်တနအီအတွင်းမီးစွဲကျိုးသွားခဲ့ပါတယ်။ဒါပေမဲ့ကာရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထင်းရေမြှုပ်တွေကိုမီးအမြန်ဆွဲလောင်ရန်ကထွက်ပြေးချိန်မရဘဲအသက်တည်ဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမိသားဦးစီးဌာနကပြောပါတယ်။ရွှေမြမင်းသမီး KDB မီးလောင်တည်ဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝင်နှန်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပန်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမှဒူရဲမှုစိန်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ
်။ရက်ကျုံဝါရတာမန်တဲ့အခုလုံခဲ့တာနော်။အခုရှင်လုံခဲ့ပြီတော့ဥဒါမဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံပါမယ်။ဆိုင်မှာဆိုင်ဝင်နှန်းတွေပေါ့နော်။ဆိုင်ဝင်နှန်းလူသာတုံးမှုပေါ့။မီးမီးပူပြီးတော့မင်းကြီးတက်တယ်ပေါ့နော်။မင်းကြီးတက်တဲ့လူသာတုံးမှုတော့လူသမီးနှစ်ဦးပေါ့နော်။အဲ့လိုမျိုးကျွန်တော်ရက်ဆက်မှာပုံစံလေးရှိပါတယ်။နောက်ဆိုင်ပိုင်ချင်းဦးရဲညွန့်ပေါ့။ဒွာလာကိုလည်းရက်ဆက်မှာမှုပြန်ဆန်းစစ်စစ်လေးရှိပါတယ်
။ KBB ဆိုင်ပိုင်ရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဇတိပုံမှန်285မြင်းဆောင်304ကကြီးနဲ့မကွေးမြို့မှရက်ဆက်မှာအမှုဖွင့်ထားကြောင်းလည်းသိရပါတယ်။ KDB ကာရာအိုကေဆိုင်မှာအခုလိုလူသေဆုံးရတဲ့အထိမီးလောင်မှုဖြစ်ပွားခဲ့တာကြောင့်နောက်မှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်မျိုးထားရှိလာအောင်လှုပ်ဆောင်တင့်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ်
။ကျွန်တော်တို့မြို့မှာကဟိုကျွန်တော်သိတဲ့လောက်ကမီးလောင်လို့လူသေတာဒါပထမဆုံးအကျိမဲအခုဒီမဲ့ဘာပဲဖြစ်လို့ဗျ။တုံ့ပုံကံမနေပုံထဲမအစအစအရရဘယ်လိုပြောင်းရမလဲဘယ်လိုပြင်ရမလဲလုံနေရတဲ့အချိန်ကာလမျိုးမှာဟိုဒါမျိုးဖြစ်တော့ဖြစ်သွားတာပေါ့။ဖြစ်ရင်ဒါဟာသင်္ကန်းစာယူဖို့နောက်မဖြစ်ဘူး။ဒါနောင်ဘလူမဖြစ်အောင်လုပ်မလဲပေါ့အဲဒီတော့အဲ့ဒီအပေါ်နေပြီးတော့ဘလူလုပ်မလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနေတယ်လို့ထင်တယ်
။ရွှေမြမင်းသမီး KTV ဆိုင်အတွက်ဆိုင်လုပ်ငန်းလိုင်စင်ရောရေမျိုးလိုင်စင်နှစ်မျိုးစလုံးမှာရရှိထားတာပါ။မြန်မာနိုင်ငံမှာ KTV ကာရာအိုကေဆိုင်လုပ်ကင်သူအများစုဟာအရင်စစ်အစိုးရလက်ထက်ကအာဏာပိုင်နေနဲ့နှိစက်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီအမှုကိုလေးလာစစ်ဆေးဖို့အတွက်နေပြည်တော် CID မူကင်းရဲတပ်ဖွဲ့တစ်ဖွဲ့လည်းဤပြည်လာ3ရက်နေ့မှာမကွေးမြို့ကိုရောက်ရှိနေပါတယ်။မကွေးမြို့ KTV မီးလောင်ကျွမ်းမှုအတွင်းအနည်းဆုံးအမျိုးသား15ဦးနဲ့အမျိုးသမီး5ဦးတေဆုံးခဲ့ရပါတယ်ခင်ဗျာ။